Welcome to the Voice of America in Burmese.
မင်္ဂလာနှစ်တကူခါသမ ्या ဖြစ်ပါစေရှင်။မြန်မာတက္ကသိုလ်1389ခုနှစ်တကူလာဆန်း၈ရက်မဟာတကြံဒုတိယအကြိမ်နေ့2016ခုနှစ်ဧပြီလ15ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနိုင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။အတာတကြံဒုတိယအကြိမ်နေ့မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုရှားဖောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။တောင်တိုးပင်လယ်တွေကအမေရိကန်စစ်သည်မော်ဒဇင်းစီကိုကာဝေးဝန်ကြီး H ကာတာတွားရောက်ကြည့်ရှုပါတယ်။မြောက်ကိုရီးယားကဒီကနေ့ဒုံးကျည်ပြစ်လွတ်ဆန်းသက်တာအောင်မြင်ဖို့မရပေမဲ့စီးရေးဆုပ်ယုပ်မှုတစ်ခုလိုတော့လေ့လာသူတွေကမမြင်ပါဘူး။မြန်မာဆွေရသည့်အနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ပေးပြီးနှစ်သစ်ကိုစတင်ဖို့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်တခုကတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ဒီကနေ့မဟာတကြံအကြက်ဒုတိယနေ့ညနေပိုင်းအတွက်တော့နိုင်ငံတကာစီးပွားရေးသတင်းလွှာတစ်ပုဒ်နဲ့အတူရန်ကုန်တကြံမြင်ကွင်းနဲ့တကြံတေးလက်ဆောင်တစ်ပုဒ်ကိုနာဆင်ကြရဖို့ရှိပြီးဒီအမေရိကန်ရဲ့ဒုတိယသမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေကြတဲ့အခြေအနေကိုတော့အခုလိုနာဆင်ရပါမယ
် A millions of votes ahead which they don't even talk about they never even mention it they talk about delegates and I'm hundreds of delegates ahead
Republican Party ရဲ့သမ္မတလောက်ဖြစ်ကိုပါတီကနေထောက်ခံမှုရဖို့ကြိုးစားနေတဲ့ Grey ကျွဲတထေးကြီးကပါတီတွင်းအမကန်ပုံကိုယ်တွေကိုဘလို့ထိုးနှက်တိုက်ခိုက်နေသလဲဆိုတာသိကြရမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှာဖောင်တို့ကကြီးညာပါမယ်ရှင
်နိုဝင်ဘာလမှာလုံးမဲ့ American သမ္မတရွေးကောက်ပွဲမှာ Democratic Party ကိုစားပြုသမ္မတလောက်ဖြစ်ဖို့ကြိုးစားနေတဲ့ Vermont ပြည်နယ်အထက်လွှတ်တော်မှ Bernie Sanders နဲ့နိုင်ငံခြားရေးဝန်ကြီးရော Hillary Clinton တို့မင်းညာကနယူးယောက်မှာစကားဆက်ထိုးပွဲလုပ်ပါတယ်။အဲဒီမှာအရေးပါတဲ့ primary ပနာမရွေးချယ်ပွဲလုပ်ဖို့၅ရက်လို့မှာပဲနှစ်ဖက်အကြပြင်းထန်စကားဆက်ထိုးကြတာပါ။မေကွန်းအများစုအပေါ်သူတို့နှစ်ယောက်အပြင်းထန်အပြန်အလှန်ပြောကြပါတယ်။ Mrs. Clinton ကယူရက်စစ်ပွဲကိုထောက်ခံခဲ့တဲ့ပေါ်သူ့ရဲ့ဆုံးဖြတ်နိုင်စွမ်းနဲ့ Wall Street ဘဏ္ဍာငွေကြီးစည်းကွက်ကဘဏ်တွေကုမ္ပဏီတွေစီကနေရွေးကောက်ပွဲရန်ပုံငွေယူတာတွေပေါ်တန်တရားဖြစ်တဲ့စကားတွေကို Mr. Sanders ကထပ်ပြောပါတယ်။ဒါပေမဲ့လည်း Mrs. Clinton ထက်လွတ်တော်အမတ်ဘွားကဘဏ်တွေကိုမျက်နှာသာပေးခဲ့တယ်ဆိုတဲ့သူ့ရဲ့အဆိုပေါ်Mr. Sanders ကအခိုင်အမာတက်တယ်မပြနိုင်ပါဘူး။ Wall Street ကနေရန်ပုံငွေအများပြားလက်ခံတဲ့ကိစ္စကို Sanders ကပြတ်မှတ်ထားပြောနေတာဟာလှုပ်ကြံတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့ Mrs. Clinton ကပြန်ခြေပါပါတယ်။ဘဏ္ဍာငွေကြီးအဖွဲ့အစည်းတွေမှာသူပြောခဲ့တဲ့မိန့်ခွန်းစာသားအပြည့်စုံကိုထွင်ချက်ထားပြီးထုတ်ပြန်ပေးမယ်လို့ Mrs. Clinton ကကြေညာပြီးအခကြေးငွေယူပြီးပြောတဲ့မိန့်ခွန်းတွေပေါ်မေးခွန်းထုတ်နေတာတွေအဆုံးသတ်သွားစေဖို့ကြိုးစားပါတယ်။သိတ်ကြီးမားလွန်းတဲ့အတွက်ပျက်စီးပြိုလဲလို့မဖြစ်ဘူးဆိုပြီးယူဆတဲ့ဘဏ်တွေဟာစီးပွားရေးအတွက်အန္တရာယ်ကြီးတာကြောင့်ဘန်ကြီးတွေကိုခွဲထုတ်ပြင်သစ်နေဆိုတာပေါ်မှာတော့သူတို့နှစ်ယောက်ကြားသဘောတူကြပါတယ
်။တရုတ်နဲ့အင်းနီးချင်းနိုင်ငံတွေကြားရေပိုင်နဲ့ဆန်ရအငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်ပြင်ဒေသလုံခြုံရေးကိုအမေရိကန်ပြည်ထောင်စုကအလေးနဲ့ထားကြောင်းပြသတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီး H ကာရာဟာတောင်တရုတ်ပင်လယ်မှာရှိတဲ့အမေရိကန်စစ်သင်္ဘောတစ်စင်းကိုဒီကနေ့တွားရောက်ကြည့်ရှုဖို့ရှိနေပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့ပူးရဲဆေးရည်လက်ချက်မှုအောင်အောင်မြင်မြင်ပြီးဆုံးတဲ့အထိမ်းအမအခမ်းအနားမှာတော့တောင်တရုတ်ပင်လယ်လုံခြုံရေးအရေးပါမှုကိုဝန်ကြီးကာတာကမိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားပါတယ
် It said of this region that security is like oxygen. When you have enough of it, you pay no attention to it. But when you don't have enough, you can think of
ဒီဒေသနဲ့ပတ်သက်လာရင်လုံခြုံရေးဟာအောက်ဆီဂျင်လိုပဲလို့ပြောတာရှိပါတယ်လုံုံရေးအပြည့်ဝရှိနေရင်သိအလေးထားစရာမလိုပေမဲ့အပြည့်ဝမရှိတဲ့အခါမှာတော့ဒီကိစ္စကလွဲလို့တခြားဘာကိုမှမစဉ်းစားနိုင်ပါဘူးအခုဒီအာရှပစိဖိတ်ဒေသမှာဆိုရင်လေဘလီကတန်လိုပူရဲဆေးရည်လက်ကျင်းမှုတွေနဲ့လက်တွေ့ဆေးရည်လှုပ်ရှားမှုတွေမှာပါဝင်နေကြတဲ့အမေရိကန်နဲ့ဖိလစ်ပိုင်စစ်တပ်ရေတပ်လေတပ်မရိန်းတပ်ဖွဲ့သားတွေအားလုံးဟာလည်းမရှိမဖြစ်အောက်ဆီဂျင်ကိုပေးနေကြသူတွေပါပဲလို့ဝန်ကြီးကာတာကပြောသွားတာပါပြီးခဲ့တဲ့နိုဝင်ဘာလကစလို့တင်းမာမှုတွေပိုပြင်းထန်လာနေတဲ့တောင်တရုတ်ပင်လယ်မြေမှာရှိတဲ့အမေရိကန်စစ်သင်္ဘောရှိရာကိုဝန်ကြီးကာတာဒီကနေ့ဒုတိယအကြိမ်တွားရောက်မှာဖြစ်ပါတယ်အခုလိုတွားရောက်မှုကိုတရုတ်ဆိုရကတော့ကန့်ကွက်ပါတယ်အမေရိကန်ဟာတောင်တရုတ်ပင်လယ်တွင်တရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့နိုင်ငံတွေဘက်ကတစ်ဖက်ဆောင်းနေအားပေးပါဝင်နေတယ်လို့တရုတ်ဘက်ကအဝေဖန်ပြောဆိုနေတာပါတရုတ်ကတောင်တရုတ်ပင်လယ်တစ်ခုလုံးနေပါကိုသူတို့ပိုင်တယ်လို့ပြောဆိုထားပြီးကျွန်းစုတိဆောက်တာတွေနဲ့တခြားနိုင်ငံတွေကသူတို့ပိုင်ဆိုင်တယ်လို့ပြောထားတဲ့ရေပြင်မှာကင်းလှည့်တာတွေကိုလည်းလှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကဒီကနေ့ဒေါ်လာပြည့်ပက်တင်းဒုံးကြီးစံတမှုတစ်ခုအမောင်းမမြင်ဖြစ်ခဲ့တာကိုစီရေးရာဆွေးရုံမှုတစ်ခုလို့မျိုးစားနိုင်တဲ့အကြောင်းသုံးသပ်သူတွေကထောက်ပြပြောဆိုပါတယ်။ဒါဟာဖြင့်အဆင့်မြင့်နျူကလ িয়ার လက်နက်အစီအစဉ်စံတပ်လှုပ်ဆောင်တာမှာနောက်တစ်ဆင့်တက်လှမ်းနိုင်ဖို့အတွက်ကြုံရတဲ့တာမန်ဖြစ်စဉ်တစ်စီတစ်ပိုင်းသာဖြစ်တယ်လို့သုံးသပ်သူတွေကပြောတာပါ။ ဒီကနေ့မအောင်မမြင်ဖြစ်ခဲ့တဲ့ဒုံးကျည်ဟာအရင်တုန်းကမြောက်ကိုရီးယားနိုင်ငံတကာမှမဆန်းသက်မှုသေးတဲ့တာလတ်ပြစ်ပဲ့ထိန်ဒုံးကျည်ဖြစ်လိမ့်မယ်လို့လည်းသုံးသပ်သူတွေကယူဆပါတယ်။လက်ရှိမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အောင်ရဲ့အဖိုးမြောက်ကိုရီးယားနိုင်ငံရဲ့ပထမဆုံးသမ္မတကင်အီလ်ဆောင်ရဲ့မွေးနေ့မှာမြောက်ကိုရီးယားဆိုရကတာလတ်ပြစ်ဒုံးကျည်ဆန်းသက်ပြစ်လွတ်နိုင်ပွဲရှိတယ်ဆိုတာကိုစောင့်ကြည့်လေ့လာသူတွေကအစောပိုင်းကတည်းကမျှော်မှန်းထားတာပါ။အခုလိုဒုံးကျည်ပြစ်လွတ်တာတွေကြောင့်ပဲကုလသမဂ္ဂလူမျိုးရေးကောင်စီကတန်ခတ်အရေးယူမှုတွေချထားတာကိုအန်တုပြီးမြောက်ကိုရီးယားနိုင်ငံဟာဒုံးကျည်ဆန်းသက်ပြစ်လွတ်တာတွေကိုထပ်ခါတလဲလဲလှုံ့ဆော်နေတာပ
ါဂျပန်နိုင်ငံအနောက်တောင်ဘက်မှာကြာတာပတွေက6ဒသမ2ပြင်းအားရှိတဲ့မြင်းကလင်းလှုပ်ခါခဲ့တဲ့အတွက်လူ9ဦးထပ်မံသေဆုံးခဲ့ရပြီးရာနဲ့ချီထိခိုက်ဒဏ်ရာရှိခဲ့တယ်လို့ဒေသခံအတော်များများလည်းအိုးအိမ်ဆုံးခွာခဲ့ကြပါတယ်အာဏာပိုင်တွေကတော့ပြိုကျနေတဲ့နေအိမ်တွေမှာလူတွေအများပြားပိတ်မိနေမှာကိုစိုးရိမ်နေကြပါတယ်ညနေနောက်ပိုင်းမှာလည်းနောက်ဆက်တွဲငလင်းငယ်တွေထမှန်လုပ်ခဲ့တာကြောင့်ကဲဆယ်ရေးလုပ်ငန်းတွေလှုပ်ဖို့အခက်အခဲတွေဖြစ်နေပါတယ်
။ဟာဖျော်ဆက်တာခတာခတာဟာဆိုင်ဆက်တာခတာခတာစပီတာခတာခတာနီအွန်မိုင်ယိုမောဆက်တိုင်
ဒီဘေးဒုက္ခကြောင့်ထိခိုက်သေးဆုံးရသူတွေအလုံးအတွက်ဝန်ထမ်းကြေကွဲဖြစ်ရပါတယ်။ကူညီလိုအပ်တဲ့သူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်ရှာဖွေလှုပ်ဆောင်သွားမှာဖြစ်ပြီးဒေသခံတွေလုံခြုံရေးဟာကျွန်တော်တို့ရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဆိုအာဘေပြောသွားတာပါ။ဂျပန်နိုင်ငံမှာလက်ရှိလက်ပတ်နေတဲ့တခုထဲသောနျူကလ িয়ার ဓာတ်ပေါင်းဖို့ရှိရနေရတဲ့ကီလိုမီတာ120အကွာလောက်မှာငလင်းဘဟုပြုလောက်ခခဲ့တာဖြစ်ပေမဲ့လေနျူကလ িয়ার ဓာတ်ပေါင်းဖို့ကတော့ပုံမှန်လက်ပတ်နေတယ်လို့တာဝန်ရှိသူတူကပြောပါတယ်။လောလောဆယ်မှာတော့အမြန်ရထားပြေးဆွဲရေးလုပ်ငန်းတွေကိုရဆိုင်ထားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေအတာတကြံဒုတိယအကြံနေတောက်ကြံညနေပတ်တရနေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်မြမဆိုးရသည့်အနေနဲ့ဘာသာရေးဒါမှမဟုတ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်ကိုအကောက်အွယ်ပေးပြီးတော့နှစ်သစ်ကိုစတင်ပါလို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF ကတိုက်တွန်းပြီးမြမလူလူကိုလည်းနှစ်သစ်နှုတ်ခွန်းဆက်လိုက်ပါတယ်လို့ဧပြီလ14ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတစ်စုံလုံးတိုးတက်စေဖို့ဆက်ပြီးအားပေးကူညီကြဖို့နိုင်ငံတကာအတိုင်ဝန်းကိုလည်း USCIRF ကတိုက်တွန်းပါတယ်။နှစ်ပေါင်း50ကျော်အတွင်းရွေးချယ်ခံပထမဆုံးအကြံသားသမ္မတဦးဆောင်တဲ့မြန်မာဆိုရအနေနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ဘာသာရေးလွတ်လပ်ခွင့်အပါအဝင်တရားဥပဒေစိုးမိုးရေးတွေအပေါ်ခိုင်မာတဲ့တန်တိတန်ရှိတယ်ဆိုတာကိုသက်သေပြရမယ်လို့လည်း USCIRF ကပြောပါတယ်။ပြည်ကြဲရပိုင်းတွင်နိုင်ငံရေးလှုပ်ရှားမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးတရားစွဲခံရသူတွေပြန်လွတ်မြောက်လာအောင်လှုံ့ဆော်ပေးတဲ့ပေါ်မြန်မာအစိုးရကို USCIRF ကချီးကျူးပါတယ်ဒါပေမဲ့လည်းဘာသာရေးလွတ်လပ်ခွင့်ကိုအကောက်အွယ်ပေးပြီးလူနည်းစုတွေပေါ်ခွဲခြားဆက်ဆံတာကိုအဆုံးသတ်အောင်လုပ်ဖို့လိုတယ်လို့ထောက်ပြပါတယ်အဲဒီလိုလုပ်ရမယ့်လုပ်ငန်းတွေထဲမှာတစ်ခုကတော့အထူးသဖြင့်ရိုဟင်ဂျာတွေအပါအဝင်ရခိုင်ပြည်နယ်ကလူမျိုးစုတွေကိုထိခိုက်နေနေစေတဲ့မတရားတဲ့မူဝါဒတွေနဲ့လှုံ့ဆော်ချက်တွေကိုအစိုးရအနေနဲ့လုံးဝပြောင်းလဲဖို့ဖြစ်ပါတယ်လို့ USCIRF ကအကြံပေးပါတယ်USCIRF ပြည်ပမှာဘာသာရေးလွတ်လပ်ခွင့်ဒါမှမဟုတ်ကိုယ်ပိုင်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်တွေကိုစောင့်ကြည့်လေ့လာတဲ့တရားလွတ်လပ်တဲ့ American Commission တခုဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကနေတိုးဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေဟာ IS အကြမ်းဖက်အဖွဲ့တွေသိမ်းပိုက်ထားတဲ့နေရာတွေကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ IS အကြမ်းဖက်အဖွဲ့ကလည်းအောင်မြင်စွာတိုက်ခိုက်ချေမှုန်းနိုင်တယ်လို့ American စစ်တပ်ပြောခွင့်ရရှိသူတူကပြောပါတယ်။ IS အကြမ်းဖက်အဖွဲ့ဟာအာဖဂန်နစ္စတန်ကသူတို့အခြေကုပ်ရယူထားတဲ့နေရာတွေကိုလက်လွတ်ဆုံးရှုံးနေရတယ်လို့ကပူးမျိုးကနေတိုးအဖွဲ့ဦးဆောင်တဲ့ Resolute Support Mission ပြောခွင့်ရဗိုလ်မှူးချုပ် Charles Cliffland ကသတင်းတောက်တွေကိုကြာတာပတင်းနေမှာပြောကြားခဲ့ပါတယ်။
We think that we have significantly decreased the footprint that they have in Afghanistan. The second indicator
was Afghanistan မှာသူတို့ခြေကုပ်ရယူထားတဲ့နေရာတွေကိုကျွန်တော်တို့တိတိကျကျ short ချပြင်နိုင်ခဲ့တယ်လို့ထင်ပါတယ်။ဒုတိယတွေ့ရှိရတဲ့အချက်ကတော့သူတို့ဟာခနနူရစ်တန်ဒါမှမဟုတ်ဂတ်စနီဘက်ကိုဦးတည်တဲ့တောင်ဘက်ပိုင်းစီစ조사ပြောင်းရွှေ့နေတာကိုတွေ့ရပါတယ်။ကျွန်တော်တို့ထင်ရတော့သူတို့တွေဟာအင်အားတိုးချဲ့နိုင်လို့အင်အားထမှန်ဖြစ်ဖို့အတွက်ပြောင်းရွှေ့တာမဟုတ်ပဲသူတို့လိုမျိုးဖို့အတွက်စူးစမ်းနေတာဖြစ်တယ်လို့ကျွန်တော်တို့ထင်ပါတယ်လို့ဗိုလ်မှူးချုပ် Charles Cliffland ကပြောပါတယ်ဒါအပြင်အာဖဂန်စစ်တပ်ကလည်း IS တပ်ဖွဲ့ဝင်တွေကိုအောင်အောင်မြင်မြင်နဲ့နှိမ်နင်းနိုင်တယ်လို့ American စစ်တပ်ပြောခွင့်ရရှိသူကပြောပါတယ်ရှင
်အာဖဂန်နစ္စတန်ရှေ့ပိုင်းက American ဗဟိုထောက်လောင်းရေး Agency CIA စခန်းတစ်ခုကို2009ခုနှစ်ကအဓိကဘုံခွဲတိုက်ခိုက်ဖို့စစ်သွေးကြွကွန်ရက်အဖွဲ့တစ်ခုကိုပါကစ္စတန်ထောက်လောင်းရေးအရာရှိသူကဒေါ်လာ2သိန်းပေးခဲ့တယ်လို့လျှို့ဝှက်အဆင့်ကနေပယ်ဖြတ်ပြီးအသစ်ထွက်လာတဲ့အမေရိကန်မှတ်တမ်းတစ်ခုမှာဖော်ပြထားပါတယ်။ Coast ပြည်နယ်က Forward Operating Base Chapman ကိုတိုက်ခိုက်ခံရတာဟာ CIA ရာဇဝင်မှာတော့အဆိုးရွားဆုံးတိုက်ခိုက်ခံရမှုတစ်ခုပါ။အဲဒီတိုက်ခိုက်မှုတွင်လူ9ဦးသေဆုံးပြီးတခြား6ယောက်ဒဏ်ရာရခဲ့ပါတယ်။ Al-Qaeda နဲ့ Taliban နှစ်ဖွဲ့စလုံးအတွက်လုက္ကင်ပေးနေတဲ့ Jordan ဆရာဝန်တစ်ယောက်ရဲ့လက်ချက်ဆိုပြီးတော့ပြောပါတယ်။ ဒါပေမဲ့လည်းဒီကနေ့ထွက်လာတဲ့မှတ်တမ်းအရအဲ့ဒီလိုတိုက်ခိုက်ဖို့အကြံအစီမှာပါကစ္စတန်ထောက်လိုင်းရဲ့အဖွဲ့နဲ့ဟက်ကနီစစ်သွေးကြွကွန်ရက်လည်းပါတယ်ဆိုတာပေါ်လာတာပါ။အဲ့ဒီမှတ်တမ်းကိုတရင်အချက်လက်လွတ်လပ်ခွင့်ဥပဒေနဲ့အညီဂျော့ချ်ဝါရှင်တန်တက္ကသိုလ်ကအစိုးရနဲ့မဆိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အမျိုးသားလူမျိုးရေးမှတ်တမ်းဌာနကတောင်းခံရယူပြီးတိဖြတ်ချက်အများအပြားနဲ့တူအွန်လိုင်းမှာတင်ထားတာပါ။
ဘရာဇီးလ်သမ္မတဒယ်မာရူဆက်ဖ်ကိုသူ့ကိုစွပ်စွဲပစ်တင်မဲ့လုပ်ငန်းတွေကိုတားဆီးဖို့ကြိုးစားတာကိုဘရာဇီးတရားရုံးချုပ်ကပြစ်ချလိုက်ပါတယ်။ဂျာတာပရင်းနဲ့ကဆက်တင်တဲ့အချိန်ရှည်လျတဲ့ကြားနာပွဲတစ်ခုပြီးတဲ့နောက်ဒီကနေ့အစောပိုင်းမှာတရားရုံးချုပ်ကအမဲခွဲဆုံးဖြတ်လိုက်တာပါ။ဒါကြောင့်လဲအားပြော့နေတဲ့အာနာရော့ပါသွားနေပုံရပြီဖြစ်တဲ့သမ္မတရူဆက်ဖ်ကိုစွပ်စွဲပစ်တင်ရေးလွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့လမ်းပွင့်သွားပါပြီ။တရားရုံးဆုံးဖြတ်ချက်ထွက်လာပြီးဖြစ်တဲ့အတွက်သမ္မတရူဆက်ဖ်ကိုစွပ်စွဲပစ်တင်ရေးဆိုင်ရာစစ်ဆေးမှုလုပ်မယ်မလုပ်ဘူးဆိုတာကိုတင်းငွေနဲ့ကြရင်ဘရာဇီးအောက်လွတ်တော်အမတ်တွေမဲခွဲဆုံးဖြတ်ကြတော့မှာပါ။နောက်ဆုံးရေတွက်ထားတဲ့မဲရေအတွက်ရဆိုရင်တော့ဒီဆုံးဖြတ်ချက်အတီးဖြစ်ဖို့လိုအပ်တဲ့၃ပုံ၄ပုံမဲအများစုကိုရလူနီးပါးဖြစ်ပါတယ်ရှင်
။2016ခုနှစ်ပထမ3လပတ်တွင်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေးပြီး 6.9 ရာခိုင်နှုန်းပဲရှိပါတယ်။လွန်ခဲ့တဲ့9နှစ်မှာကမ္ဘာလုံးဆိုင်ရာစီးပွားရေးအကျပ်တဲဆိုင်မှုအမြင့်ဆုံးရှိခဲ့ခြင်းကလေးကဆိုရင်ဒါဟာအနည်းဆုံးတိုးတက်မှုနှုန်းပါ။တရုတ်နိုင်ငံရဲ့ပြည်တွင်းထုတ်လုပ်မှုတန်ဖိုး GDP ဟာပြီးခဲ့တဲ့နှစ်ကနဲ့နိုင်ရှင်ရင် 6.9 ရာခိုင်နှုန်းတိုးတက်ပြီးဒေါ်လာ 2.4 ထရီလီယံရှိတယ်လို့နိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။ဒီမတိုင်ခင်3လပတ်တုန်းကတိုးတက်မှုနှုန်း 6.8 ရာခိုင်နှုန်းရှိခဲ့တာနဲ့နှိုင်းယှဉ်ရင်အခုတိုးတက်မှုနှုန်းကနည်းနည်းလျော့သွားတယ်လို့တရုတ်အမျိုးသားစီးရင်ဌာနကပြောပါတယ်ခင်ဗျာ။ Direct from Washington The Voice
of America VOA ကြာသားပရင်းနေတော့ကြနေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိနဲ့ရှားဖောင်းတို့ကြီးညာပေးခဲ့တာပါ။အခုညနေပိုင်းထုတ်လွှင့်ချက်တွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်။အခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်စီယုံရေးဆင်းနေကြတဲ့အခြေအနေကိုပြောပြပေးပါမယ်။အမေရိကန်သမ္မတလောင်းရွေးပွဲမှာအရေးကြီးတဲ့စံသတ်မှုတစ်ခုဖြစ်လာမယ်။နယူးယောက်ပါတီတွင်အကျိုးမဲပေးပွဲကိုလာမယ့်အင်္ဂါနေ့မှာကျင်းပသွားမှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့သူတွေထဲလက်တလောရှေ့တန်းရောက်နေတဲ့ Republican ကိုယ်စားလှယ် Donald Trump နဲ့ Democrat Party က Hillary Clinton တို့ကတော့မကြသေးခင်ကထောက်ခံမှုကျဆင်းတဲ့အခြေအနေတွေကြုံခဲ့ရပြီးတဲ့နောက်အောင်မြင်မှုအရှိန်အဟုန်တွေပြန်အားကောင်းလာနိုင်အောင်ကြိုးပမ်းနေကြတာပါ။ VOE သတင်းတောက်ဂျင်မဲလုံးရဲ့သတင်းဆောင်ပါကိုကိုအောင်လင်ဦးကစူးစီးတင်ပြပေးထားပါတယ်ရှင်။
အင်ဂျင်နီလုံငန်းရှင်ဒေါ်နယ်ထရမ့်ကတော့အင်္ဂါနေ့ပါတီတွင်အကျိုးမဲ့ပေးဝတ်ကြရင်သူနေထိုင်ရာပြည်နယ်မှာအနိုင်ရဖို့မျှော်လင့်ထားတာပါ။ပြန်ပြတက်ဆက်ပြည်နယ်တယ်လီတော်မတ်တက်ခရုစ်ကသမ္မတလောင်းဖြစ်ရွေးချယ်မဲ့ Republican Party ညီလာခံကိုယ်စားလှယ်တွေကဆုံးဖြတ်ချက်မချသေးတဲ့သူတွေရဲ့ထောက်ခံမှုတွေကိုတခြားပြည်နယ်တွေမှာတိမ်ကြုံရသွားတဲ့အတွက်မချေမနက်ဖြစ်နေတဲ့ထရမ့်ကတော့ပါတီတွင်ကအမကန်ပုဂ္ဂိုလ်ကြီးတွေကိုနောက်ထပ်ထိုးနှက်တက်ခတ်မှုတွေလည်းလုပ်ခဲ့တာပါ။ A millions of votes ahead.
which they don't even talk about they never even mention it ကျွန်တော်မဲရီအတွက်တန်းချီပြီးအသာရနေတဲ့ကိစ္စကိုကြတော့ဖတ်လို့ပြီးမပြောကြပါဘူးဘယ်တော့မှလည်းထဲမပြောကြပါဘူးကိုယ်စလဲမဲတွေအကြောင်းပဲပြောနေပါတယ်ကိုယ်စလဲမဲမှာလည်းကျွန်တော်ကယာနဲ့ချီအသာရထားတာပါဒါပေမဲ့လည်းစနစ်ကအကြံဖန်စနစ်ကြီးဖြစ်နေပါတယ
်ထက်လွတ်တော်မတ်ခရုစ်ကတော့ဂရေကျွဲတထေးထရမ့်မှာနမူနစာလုပ်ပြီးပါတီနဲ့ကိုယ်စလဲတွေကိုအနိုင်ကျင့်နေတယ်လို့ဆိုပါတယ်
Nominating Donald Trump would be a train wreck.
Donald Trump ကိုရွေးမိလို့ကတော့ယထာမှောက်တယ်လို့ဖြစ်ပါလိမ့်မယ်။သူသာသမ္မတလောင်းဖြစ်လာလို့ရှင် Hillary Clinton က10ရာခိုင်နှုန်းကျော်နဲ့ကိုအနိုင်ယူပါလိမ့်မယ်
။ New York မှာတော့ Cruz ဟာ Trump နဲ့အပြတ်အသတ်နောက်ကျန်နေပြီး Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့ဒုတိယလိုက်နေပါတယ်
။ Some who feed off of the fears and the anger that is felt by some of us
and it's တရားတွေဒေါသတွေဖြစ်အောင်လူတချို့ကလုံနေတာတွေကိုကျွန်တော်တို့ကိုယ်တိုင်ခံစားလာနေရပါတယ်။ဒါတွေကိုကြော်ကြားဖို့လူတွေအာယုံစိုက်ခံရဖို့လူချင်းတက်မှတ်စိတ်နဲ့အုံချနေကြပါတယ်။ဒါဟာအမေရိကန်ကိုကြီးကျယ်မြင့်မြတ်အောင်လုပ်နိုင်မှာမဟုတ်ပဲတွင်းဆုံနဲ့ကြောက်အောင်သာတွန်းချပါလိမ့်မယ်
။ဒီမိုကရက်တစ်ပါတီမှာရှီရန်ရောက်နေတဲ့ကလင်တန်ကတော့နယူးယောက်ပါတီတွင်မဲပေးပွဲမှာပြန်ပြတ်ဖြစ်တဲ့ဘာနီဆန်ဒါစ်တဲ့လူချိုက်များနေပါတယ်။ကျူတင်ကောက်ယူထားတဲ့လူလူစစ်တမ်းအများစုမှာတော့ဆယ်ရင်နှုံးကျော်အသာရနေတဲ့အတွက်လဲဗမော့ပြည်နယ်ထက်တော်မတ်ဆန်ဒါစ်အတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်လာနိုင်ပါတယ်။
I have noticed that under the bright spotlight and scrutiny here in New York, Senator Sanders has had trouble answering questions.
အထက်လွှတ်တော်အမတ် Sanders အနေနဲ့အခုလိုနယူးယောက်မှာလူတွေကြားတဲ့စစ်စစ်ဆက်ဆက်နဲ့မေးခွန်းထုတ်ခွန်းရတဲ့အခါမှာအထူးသဖြင့်ဘာတွေကိုဘလို့ကင်တွင်မလဲဆိုတဲ့သူရဲ့အဓိကရည်တည်ချက်တွေနဲ့ပတ်သက်လို့မေးတဲ့အခါဖြေရခက်နေတာကိုသတိထားမိပါတယ်
။ဒါပေမဲ့လည်းနယူးယောက်မန်ဟတန်ရပ်ကွက်ကဟောပြောပွဲလို့လူတွေကြီးကျယ်လာနားထောင်အောင်ဆွဲဆောင်နိုင်တဲ့အထက်လွှတ်တော်အမတ် Sanders ကတော့အင်္ဂါနေ့မဲပေးပွဲမှာအနိုင်ရဖို့မျှော်လင့်နေစေဖြစ်ပါတယ်။
We have won 7 out of the last 8 caucuses.
ပါတီဝင်အကျိုးရွေးပွဲတွေကျင်းပခဲ့တဲ့ဒီနေ့ရှိခုမှာကျွန်တော်တို့က9ခုအနိုင်ရထားပါတယ်။အခုလိုပြည်သက်တွေအကြီးအကျယ်တက်ရောက်လာတာတွေ့ရတဲ့အတွက်အင်္ဂါနေ့ကျရင်နယူးယောက်မှာလည်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။နယူးယောက်ပါတီတွင်မဲပေးဝဲမှာတော့ဒီမိုကရက်တစ်ပါတီတွင်ရှင်ပြိုင်မှုတွေပုံမပြင်းထန်လာနေတယ်လို့လည်း National Channel ကနိုင်ငံရေးအခက်အခဲ Tony Frank ကတုံ့တက်ပါတယ်
။ It's getting nastier not just on the Republican side but on the Democratic side where you've got the two contenders Hillary
Republican ဘက်မှာကDemocratic ဘက်မှာပါပူပူဆိုးလာနေပါတယ် Democratic Party က Hillary Clinton နဲ့ Bernie Sanders ဆိုရင်လဲတမရဖြစ်နိုင်တဲ့အခြေချင်းမရှိဘူးဆိုပြီးအပြန်အလှန်ဆွဆွဲနေတာဟာတကယ်ကိုလူကြီးစရာပ
ါ Democratic Party ကတမရလောင်းဖြစ်ရှင်ပြိုင်နေသူနှစ်ယောက်စလုံးကတော့နယူးယောက်နဲ့မကင်းသူတွေပါထက်လွတ်တော်မတ် Sanders က Brooklyn ရပ်ကွက်မှာကြီးပြင်းခဲ့သူတယောက်ဖြစ်တယ်လို့ Clinton ကတော့နယူးယောက်ပြည်နယ်ကိုစားပြုအထက်လွတ်တော်အမတ်ဖြစ်နေလဲတာဝန်ယူခဲ့ဘူးသူဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာပါမဟာတကြံပွဲတော်ရဲ့ဒုတိယအကြံနှင့်ရေသပင်ဆင်နွှဲကြတဲ့မြင်ကွင်းကိုမထုတ်လွှင့်ခင်အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပြရစီရှင
်ဧပြီလ16ရက်စနေနေ့ဟာမြန်မာယူရောမဟာတကြံအတက်နေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာဆွေးရောအဖွဲ့တွေအပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာတကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်မှာအတွေ့အကြုံဖလှယ်ကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238955လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ကန်တန်ရဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတကြံမြင်ကွင်းသတင်းလွှာတပုတ်ကိုပြောပြပေးပါမယ်။ဒီကနေ့ကြာရောက်တဲ့မဟာတကြံဒုတိယအကြံ၄ကိုတော့ရန်ကုန်မြို့တဝမ်းမှာစီစီကားကားနဲ့ကျင်းပခဲ့ကြပါတယ်။ဒီကနေ့မှထူးခြားတာကတယောက်နဲ့တယောက်ပြန်လှန်အကူအညီပေးတာတွေပို့ပြီးတော့တွေ့လာရသလိုနိုင်ရေးကူညီမှုအသင်းကလည်းစီကံရှိကြဖို့ရည်ရွယ်ပြီးတကြံတွင်းအမှိုက်ကောက်ပညာပေးအစီအစဉ်ကိုရန်ကုန်မြို့တဝမ်းမှာဆောင်ရွက်ခဲ့ပါတယ်။ဒီကနေ့တကြံဒုတိယအကြံ၄အခြေအနေတွေကိုကိုရန်နိုင်ကတင်ဆက်ပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြမရိုးရာနှစ်တကူတကြံပွဲတော်ကတော့နိုင်ငံတဝမ်းဆင်နွှဲနေတာဟာအခုဆိုရင်ဒုတိယအကြံ၄ကိုရောက်လာပါပြီ။ရန်ကုန်မြို့တော်မှာဗဟိုမန္တပ်မှာပင်တိုင်တေးသန့်ရှင်အဖြစ်နဲ့ဖျော်ဖြေပေးနေတဲ့အစိုးရမီမီဝင်းဖေကတော့ကြံအကြံ့အခြေအနေနဲ့ပတ်သက်ပြီးတော့ VOE ကိုအခုလိုပြောပါတယ
်ဒီနေ့ကတော့မနေ့ကဗဟိုမန္တပ်ပေါ်တော့အရင်ကတော့မြို့တော်ဝန်မန္တပ်လို့ခေါ်တယ်အခုတော့ဗဟိုမန္တပ်ပေါ်အဲ့ဒီမန္တပ်မှာတစ်နေ့လုံးရှိမယ်မနေ့နေ့လည်းညနေညအထိရှိမယ်ဒီနေ့ကတန်တမန်အဖွဲ့တွေကိုဖိတ်ထားတယ်ဝန်ကြီးချုပ်ကဖိတ်ထားတာကိုလာတယ်အဲ့တော့အဲပေးသက်တွေပေါ့အချိန်မှလာကြည့်တဲ့ရေပက်ခံတဲ့လူတွေဒီပွဲလာကြည့်တဲ့လူတွေဖျော်ဖြေတယ်အဲ့ဒါပြက်နေတဲ့အချိန်တွေပါဆိုရင်မမိတာဝန်ယူပြီးတော့အဲ့လိုဆိုသေးရတဲ့ဟာပါ၃ယောက်အထိုင်ဆိုရယ်မမိရဲ့ဒုတိယဆုံးရဲ့နင်းနေ၃ယောက်ကဒီမှာတောက်ဆောင်နေသေးရတဲ့လူတွေပါ gap ခဏရှိတဲ့အချိန်ဆိုရင်တော့ဟို famous ဟိုမိသားစုမန်တက်တခုရှိရယ်အဲ့ဒီကတော့ဟိုဖိတ်လို့လေမမိသွားပြီးရေပက်တယ်တော်လေးကိုပြောရယ်တော်လေးကိုပြောရယ်နီးနိုးဆုံးနဲ့ပြော
တခါဆိုတော့တင်စာမော်ကတော့ဒီတကြံကိုရန်ကုန်မှာ၃ရက်ဖျော်ဖြေခဲ့ပြီးတော့ဒီကနေ့ဒုတိယအချက်နေ့နဲ့ဒါကြံအတက်နေတွေကိုတော့မန္တလေးမှာဖြောပြီးတင်ဆက်မှာဖြစ်တယ်လို့ပြောပါတယ်ဒီဒကြံမှာထူးထူးခြားခြားကြုံတွေ့ခဲ့ရတဲ့နဲ့ပတ်သက်ပြီးသူပြောတာကတော့
ကျွန်မတို့ကပထမဆုံးထူးကြတာအဲအလှပြခြင်းနဲ့ဆိုရတာပထမဆုံးထူးကြမှုပါပဲဟိုတခါမှ2022နှစ်အတွင်းမှာလှလှပြခြင်းနဲ့ဟိုဆိုခဲ့ရတာဒီဟာပထမဆုံးတစ်ချိန်ပါပဲဒါဘာဖြစ်ဖြစ်ဟိုသွားတဲ့ဒီကားကဒီချုပ်ရေးရမှပြခြင်းပေါ့နော်လှလည်းလှတယ်အဲဆိုတော့အဲ့ဒါကတော့အဆုံးထူးခြားမှုပါပဲ။ဒုတိယထူးခြားမှုကနိုင်ငံရေးပြောင်းလဲရာဒီဟိုအဲတချို့မန်တက်တွေပြက်ပြက်တယ်ပေါ့လေ။ကြားတာကတော့တချို့ဟိုအနည်းငယ်ရှင်တွေကလည်းပွဲကြီးကိုရပြီးကမှမရတော့ဘူးဖြစ်သွားတဲ့ဟာမျိုးတွေလည်းရှိကြတယ်ဆိုတော့ကြားရပါတယ်။အဲ့တော့လည်းစိတ်မကောင်းဖြစ်စရာပါဒါပေမဲ့လည်းတစ်ခါကကြတော့လည်းလိုအပ်တဲ့အချိန်မှာလုပ်တယ်လို့မြင်ပါတယ်။ဆိုတော့ဒါနဲ့ထူးကြီးတော်တော်များများပွဲကျင်ရတယ်လို့လည်းကြားတယ်။နောက်တစ်ခုကရန်ကုန်မြို့ပေါ်မှာချို့တွေကအရန်ပြောလုံးတဲ့ပုံစံမျိုးလေးနဲ့ပါတဲ့အဲချော်ပြမှုမျိုးလေးရှိကြတယ်လို့ကြားပြီးရတိကျတော့မသိပါဘူး။ဒါပေမဲ့အခုနှစ်မှာတော့တော်တော်ကိုစစ်စစ်ဆေးဆေးနဲ့မန္တလေးလည်းစစ်တယ်လို့ကြားတယ်။အဲ့အရာလည်းမရှိကြဘူးပေါ့လေ။ဒါပါဖြစ်ဖြစ်မြန်မာပြည်ကတကြံဆိုတဲ့ကောင်းစင်နဲ့အညီရောလည်းအတတ်နိုင်ဆုံးတော့ထိညာပေါ့လေ။ဒါလည်းမင်္ဂလာတပါးလို့ရောမြင်မိပါတယ်
။ ရုပ်ရှင်သရုပ်ဆောင်ဦးကျော်သူဦးဆောင်တဲ့နိုင်ရေးကူညီမှုအတင်းကတော့နှစ်တကူမှာနှစ်ဟောင်းကအမိုက်တွေနဲ့အတူကိုယ်စိတ်ရဲ့အမိုက်တွေရဝတ္ထုအမိုက်တွေကိုရှင်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီကနေ့ရန်ကုန်မြို့နေရာတချို့မှာသွားပြီးတော့အမိုက်ကောက်ခဲ့တယ်လို့ပြောပါတယ်
နက9နိုင်ွယ်လောက်စပြီးတော့ဒီပါမီမီပွိုင်မှာဆိုင်းမုတ်ဆောင်ပြီးတော့ကျွန်တော်တို့ကလေးတွေစကောက်တယ်ကောက်ပြီးတော့အဲဒီပါမီမီပွိုင်ရနေပြီးရခိုင်မန္တပ်သူဝနာရခိုင်မန္တပ်သွားတယ်နောက်ဒီကျွန်တော်တို့တာမွေကြောင်မြောင်အဲဒီဘက်လက်လက်ပြီးတော့ကျွန်တော်တို့ပြန်လာတယ်နေ့လက်ကနေရန်ပူတော့အဲဒါကောက်တဲ့အချိန်ကျတော့ဘာမှတော့ကျွန်တော်တွေ့ပြောဟာဦးကျော်သူဦးကျော်သူဆိုပြီးတော့ဝိုင်းပြီးပါပဲနောက်ကျကျွန်တော်တို့ထောင်ထားတဲ့ကိုယ်မိုက်ကိုရှင်းဆိုတဲ့သာတမ်းကိုတွေ့တော့သူတို့ကလည်းငါကျွန်တော်တို့လည်းအမိုက်မပစ်ပါဘူးကွာညာနဲ့ပြောပြီးရေပကံကားပေါ်ကသူတို့အမိုက်တွေပါလေဒီရေတံပူအဟောင်းတို့ဒီအိတ်တို့ပါတော့အဲ့ဒါတွေကျွန်တော်တို့ကောက်တဲ့ဒီအိတ်တွေကိုလာထည့်ကြတယ်အဲ့ဒါတော့နောက်ကျွန်တော်တို့ကြာနဲ့မပြမပြတပ်ပုံရိုက်မဲ့လူတွေကိုဟာသူကျွန်တော်မျိုးသမီးကသူ idea တကူရပြီးတော့အမိုက်တကူကောက်လာဆိုရိုက်လို့ရမယ်ဆိုတော့ဝိုင်းပြီးအမိုက်တွေကောက်ပြီးတော့ကျွန်တော်နဲ့အမပြတပ်ပုံရိုက်ကြတယ်အဲ့တော့ဟုတ်ကြောကြာကောင်းတဲ့ပွဲလေးဖြစ်သွားတာပေါ့ဒီအမိုက်ပစ်တာအင်းနာဟိုရှက်ဖို့ကောင်းတဲ့ဆိုရအတိတရားလေးရဖို့ပေါ့လေ
။နိုင်ကူညီမှုအတင်းအနေနဲ့ထိခိုက်ဒဏ်ရာရသူအ ਨੇ အကျဉ်းသာတွေးကြရပြီးတော့ရာသီဥတုကြောင့်နာမကျန်းဖြစ်တဲ့သူတွေကိုအကူအညီပေးခဲ့ရတာပိုများတယ်လို့ဦးကျော်သူကပြောပါတယ်။ဒါပြင်ဒီနေ့သကြံအတွင်းလူတဦးနဲ့တဦးအချင်းချင်းအပြန်အလှန်အကူအညီပေးတာတွေပိုတွေ့လာခဲ့ရတယ်လို့လည်းအဆိုတော်မီမီဝင်းဖေကပြောပါတယ်။
ဒီကံမှာတော့ပူတည်တာကပူပြီးကြောင်းနေတော့ကုညီလိုတယ်ကြောင်းနေတော့စီကံပူရှိဖို့လိုတာပေါ့နော်အဲ့တော့ဒီကံမှာတော့သူတို့မှအဲ့စိတ်တွေရှိရဆိုပူပေါ်လွင်လာတယ်ကြောင်းနေတော့လည်းချင်းနေကြတယ်စီကံရှိအောင်နေကြတယ်အမှိုက်တွေပါတိတ်မဖြစ်ဘူးအဲနောက်ဒါဝင်ရှိတဲ့ဝန်ထမ်းတွေအားလုံးကလည်းပျော်ပျော်ရွှင်ရွှင်နဲ့ကြောင်းနေတော့ပြန်လန်းပေါ့နော်ဟိုလူရလည်းရဲတွေပါတို့ခုရဲတွေကလည်းလူတွေကိုခုပေါ့အဲ့လိုသဘောမျိုးလေးတွေလည်းပျော်ကြပါရဲ့အားလုံး
အခုနှစ်ကတော့ရန်ကုန်မှာအရင်ကအမြင်လိုလိုတွေ့မြင်ခဲ့ရတဲ့ကြံအကတွေအပြင်တန်ကြက်တွေအလားပြကားပြိုင်ပွဲတွေပါတိုးလာနေတာကိုထူးထူးခြားခြားတွေ့မြင်လာနေရပါတယ်ခင်ဗျာ
ကိုရနိုင်မင်းမြန်တင်ပြခဲ့တာပါရှင် VOA American တန်ရက်မဟာတကြံဒုတိယအကြက်နေ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဒီညနေအတွက် VOA သောတာရှင်တွေအတွက်ရွေးချယ်ပေးထားတဲ့တေးသချင်းကတော့အစူတော်ပူပူရဲ့ကြံဆူတောင်းတဲ့ချင်းပါနားဆင်ကြရအောင်ပါရှင
်နှွေကျေရွှေလူဖူးပွင့်ညပြီနှစ်ကိုယ်တကူရဲ့သင်ကြံမယ်လေးတွေသိသွဲခန္ဓာရှိပါချောင်းမလျာသွဲရှင်ဖို့လိုက်မောချစ်ချီဝဲThank you. 追水路不不压逼你哭得哭也听见没理会地推看那就把枪摸了压腿先破来摸这机会就见你的肩膀舒张的
ပြေတော့တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးနှစ်သစ်ပွဲတော်မှာပျော်ရွှင်ကြပါစေ။လာမယ့်နှစ်သစ်မှာလည်းပျော်ရွှင်အောင်မြင်မှုတွေပိုင်ဆိုင်နိုင်ကြပါစေလို့ VOE မြန်မာပိုင်းမိသားစုကဆုမွန်ကောင်းတောင်းပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုအားပေးနိုင်ပါတယ်ရှင်။ဒီကနေ့ညနေပိုင်းအစီအစဉ်ဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကုကြကြောသိန်းကကြေညာပေးပါဦးမယ်ရှင်။
နယူးမလာမှာလုံးမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ဗမော့ပြည်နယ်ထက်လွတ်တော်မှတ်ဘော်နီဆန်ဒါစ်နဲ့နိုင်ငံခြားရေးဝန်ကြီးရောဟီလာရီကလင်တန်တို့မနေ့ညကနယူးယောက်မှာစကားဆက်ထိုးပွဲလုပ်ပါတယ်။အဲဒီမှာအရေးပါတဲ့ပရိုင်မနီပနားမရွေးချယ်ပွဲလုပ်ဖို့၅ရက်လိုမှာပဲနှစ်ဖက်အကြအပြင်းထန်စကားဆက်ထိုးကြတာပါ။မေကွန်းအများစုပေါ်မှာသူတို့နှစ်ယောက်အပြင်းထန်အပြန်အလှန်ပြောဆိုကြပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံတွေကြားရေပိုင်နဲ့ဆိုင်ရာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ဒေသလုံခြုံရေးကိုအမေရိကန်ပြည်ထောင်စုကလေးနက်ထားတယ်ဆိုတာကိုပြတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကတာဟာတောင်တရုတ်ပင်လယ်မှာရှိတဲ့အမေရိကန်စစ်သည်မော်ဒစီစီကိုဒီကနေ့တွားရောက်ကြည့်ရှုဖို့ရှိနေပါတယ်။အမေရိကန်နဲ့ဖိလစ်ပိုင်ပူးတွက်စီရေးလေ့ကျင့်မှုအောင်မြင်ပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားမှာတောင်တရုတ်ပင်လယ်လုံခြုံရေးအရေးပါမှုနဲ့ပတ်သက်ပြီးဝန်ကြီးကတာပြောတဲ့မိန့်ခွန်းနဲ့မှထည့်ပြောသွားပါတယ်။မြောက်ကိုရီးယားနိုင်ငံကဒီကနေ့ဒါလတ်ပစ်ပက်ထင်းဒုံးကြီးစမ်းသပ်မှုတစ်ခုမအောင်မြင်ဖြစ်ခဲ့တာကိုစစ်ရေးအရာဆိုးရွားမှုတစ်ခုလို့မယူဆနိုင်တဲ့အကြောင်းသုံးသပ်သူတွေကထောက်ပြပြောဆိုပါတယ်။ဒါဟာဖြင့်အဆင့်မြင့်နျူကလ িয়ার လက်နက်အစီအစဉ်စမ်းသပ်လုံဆောင်တာမှာနောက်တဆင့်တက်လှမ်းနိုင်ဖို့အတွက်ကြုံရတဲ့တာမန်ဖြစ်စဉ်တစ်စိတ်တစ်ပိုင်းသာဖြစ်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဂျပန်နိုင်ငံအနောက်တောင်ဘက်မှာကြာသပတေးနေ့က 6.2 ပြင်းအားရှိတဲ့မြေငလျင်လှုပ်ခတ်တဲ့အတွက်လူ6ယောက်ထဲမှနေသေဆုံးပြီးယာနဲ့ချီထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံအတော်များများလည်းအိုးအိမ်တွေဆုံးရှုံးသွားပါတယ်။အာဏာပိုင်တွေကတော့ပြူကျနေတဲ့နေအိမ်တွေထဲမှာလူအများအပြားပိတ်မိမှာကိုစိုးရိမ်နေကြပါတယ်။မြန်မာအစိုးရအနေနဲ့ဘာသာရေးဒါမှမဟုတ်ယုံကြည်မှုဆိုင်ရာလွတ်လပ်ခွင့်ကိုအကောက်အကွယ်ပေးပြီးတော့နှစ်သစ်ကိုစတင်ပါလို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် USCIRF ကတိုက်တွန်းပြီးမြန်မာလူမှုကိုလည်းနှစ်သစ်နှုတ်ခွန်းဆက်လိုက်တဲ့အကြောင်းအပိလာ14ရက်နေ့ဆွဲနဲ့ထုတ်ပြန်ချက်တခုမှာဖော်ပြထားပါတယ်ခင်ဗျာ
။တောက်တဲ့ညနေပိုင်းသတင်းကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်။ VOE ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လက်ချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.